စစ်ကောင်စီကဖမ်းဆီးထားတဲ့အမေရိကန်သတင်းမီဒီယာသမားဒန်နီဖန်စတာကိုနိုင်ငံတော်ကြီးညိုပြစေမှုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေတို့နဲ့ထပ်ပြီးဆွဲချက်တင်လိုက်တယ်လို့သူရဲ့ရှေ့နေဖြစ်သူဦးတန်းစောအောင်ကဒီကနေ့ပြောပါရယ်အသက်38နှစ်အရွယ်ဒန်နီဖန်စတာဟာဖရန်တီးယားမြန်မာသတင်းဌာနရဲ့အမှုဆောင်အယ်ဒီတာဖြစ်လုပ်ကိုင်ခဲ့ပြီးပြီးခဲ့တဲ့မေလကနေရက်ပြန်ဖို့အတွက်ရန်ကုန်လေးစိတ်ကထွက်တဲ့အချိန်ဖမ်းဆီးခံခဲ့ရတာပါအခုတော့ပြင်းထန်တဲ့ဆွဲချက်တွေနဲ့ဘာကြောင့်သူ့ကိုဆွဆွဲထားရလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးအကြမ်းဖက်ဥပဒေပုံမှန်90ကာကြီးကိုချိုးဖောက်တယ်လို့ပြည်သူကဆုံးဖြတ်ရင်ထောင်ဒဏ်120အထိချမှတ်နိုင်တယ်လို့နိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်114ကာကြီးကလည်းထောင်ဒဏ်120အထိချမှတ်နိုင်ပါတယ်ဒန်နီဖန်စတာရဲ့ရှေ့နေဦးတန်းစောအောင်ကနောက်ထပ်ဆွဲချက်တွေဘာကြောင့်ထပ်တိုးလဲဆိုတာကျွန်တော်တို့နားမလည်ပါဘူးဒါပေမဲ့အခုလိုဆွဲချက်တွေထပ်တိုးတာကလုံးဝကိုမကောင်းဘူးဆိုတာကတော့အသေးချာပါပဲလို့ Riders သတင်းဌာနကပြောပါတယ်ဒီဆွဲချက်အစ်စ်တွေနဲ့ပတ်သက်လို့ဒန်နီကစိတ်ပြက်လက်ပြက်နဲ့ဝမ်းနည်းနေပါတယ်လို့လည်းဦးတန်းစောအောင်ကပြောပါတယ်ဒန်နီဖန်စတာပေါ်သတင်းမှားတွေနဲ့စူပူးမှုဖြစ်စေတဲ့သတင်းတွေကိုဖြန့်ချိတယ်ဆိုတဲ့ဆွဲချက်မတရားသင်းတဲ့ဆက်သွယ်မှုဆွဲချက်လူမှုဥပဒေချိုးဖောက်မှုဆိုင်ရာဆွဲချက်တွေနဲ့လည်းတရားစွဲဆိုထားတာပါအင်းစင်ချင်းထောင်မှာထုတ်နှောင်ထားတဲ့ဒန်နီဖန်စတာကိုပြန်လုပေးဖို့အမေရိကန်ကသာမကသတင်းလွှတ်တော်ဆိုင်ရာအဖွဲ့အစည်းတွေကလည်းအကြိမ်ကြိမ်တောင်းဆိုထားပါတယ်